စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေး CDF တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်တွေကတချို့နေရာတွေမှာတော့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတယ်လို့မြို့ခံတွေကပြောပါတယ်။အင်တာနက်လိုင်းတွေကတော့ပြတ်တောက်နေတာလနဲ့ချီပြီးတော့ကြာနေပါပြီ။အဲ့ဒီလိုမျိုးဆက်သွယ်ရေးတွေပြတ်တောက်နေတဲ့အတွက်မင်းတပ်ဒေသခံပြည်သူတွေမှာအခက်အခဲတွေဖြစ်နေကြရပါတယ်။အဲ့ဒီဒေသဘက်မှာဒီကနေ့အထိလဲတိုက်ပွဲတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။ချင်းပြည်နယ်မင်းတပ်မြို့နယ်မှာတယ်လီဖုန်းဆက်သွယ်မှုခက်ခဲပြတ်တောက်နေတာတပတ်နီးပါးရှိနေပြီလို့ဒေသခံတွေကပြောပါတယ်။မင်းတပ်ကနေမတူပီဘက်ကိုစစ်တပ်အင်အားဖြည့်တင်းလာတဲ့မလ26ရက်နေ့ကတည်းကစလို့ဖုန်းလိုင်းတွေမကောင်းမဲဖြစ်နေတာလို့မင်းတပ်မြို့ကကိုမုံနိုးကပြောပါတယ်။
ဘာမှမရှိဘူးဖုန်းလိုင်းတွေပြနေလို့အခုကမင်းသားတမျိုးနဲ့လုံးမပြောပါတော့သူဖုန်းလိုင်းကဥမာမနက်ကိုမိတယ်ညနေကိုမမိဘူးအဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်အင်တာနက်လိုင်းကတော့လုံးဝမရတာဒီစတော့ကြပါပြီ
မင်းတပ်မျိုးထဲမှာသူပြောသလိုပဲဖုန်းဆက်သွယ်ခေါ်ဆိုဖို့ခက်ခဲနေကြလို့မင်းတပ်မျိုးအနောက်ဖက်ခြမ်းဒေသတချို့မှာတော့ဖုန်းလိုင်းတွေလုံးဝပြတ်တောက်နေတာပါအထူးသဖြင့်စစ်ကောင်စီတပ်တွေတွာလာနေတဲ့မင်းတပ်မတူပီလမ်းတစ်လျှောက်မှာဖုန်းလိုင်းတွေဖြတ်ခန့်ထားရတယ်လို့ဒေသခံတွေကပြောပါတယ်။အင်တာနက်လိုင်းတွေအဒီဘက်မှာပြတ်တောက်နေတာလားနဲ့ချီကြားနေပါပြီ။ဒါနဲ့ပတ်သက်လို့ချင်းနိုင်ငံရေးလီလာသူကိုထော်ကအခုလိုပြောပါတယ်
။တော်တော်လေးစက်ခိုက်ခံရတာပေါ့နော်။တော်တော်လေးအထိနာခဲ့တဲ့ဟာမျိုးရှိတယ်။အခုတစ်ခေါက်လဲသူတို့ဒီမင်းတပ်ဘက်ကနေမတူပီဘက်ကိုစီးရအချီချင်းခုတွေ့သူတို့တခုတ်သွားနေရဆိုတော့အားကိုပြန်ပြီးတော့အတိုက်ခိုက်ခံရမှာဆိုတော့သူကချီချွတ်ပြီးသားသူအထီးမနာရအောင်ဆိုပြီးတော့ဒီဆက်သွယ်ရေးလိုင်းဒီ internet line အပြင်အခုစဖုန်းလိုင်းတွေသူပတ်လိုက်တယ်
။တယ်လီဖုန်း internet line ဖြတ်တောက်ခံထားရတဲ့အတွက်ဆက်သွယ်ရေးလိုင်းနဲ့ချိတ်ဆက်လုဆောင်နေတဲ့လုပ်ငန်းတွေအခက်တွေ့လာတယ်လို့ကိုထရော်ကပဲဆက်ပြောပါတယ်
။ online ကနေအလုံးလုံးတက်ပြီးရောဒီဖုန်းအတုံးပြပြီးတော့ဒါစီးပွဲကူတန်းရောင်းဝယ်တဲ့လူတွေအများကြီးဒါရှိတယ်လေ။ဆက်သွယ်ရေးလိုင်းတွေဒါဖြတ်တောက်ခံရရင်တော့သူရဲ့လုပ်ငန်းတွေပို့ပြီးတော့ရက်တန့်သွားမဲ့အလားအလာကြီးကျုံရမှာပေါ့နော်။
အခုလိုမျိုးဆက်သွယ်ရေးတွေပြတ်နေလို့ဒေသခံတွေအခက်အခဲဖြစ်နေချိန်မှာနောက်ထပ်အခက်အခဲတစ်ခုကတော့အစားအသောက်တွေကိုအကန့်အသတ်နဲ့ပဲမင်းတပ်မျိုးတွေကိုတည်ဆောင်နိုင်တာဖြစ်ပါတယ်။မင်းတပ်မျိုးကံတွေအနေနဲ့စားနပ်ရိက္ခာတွေကိုအကန့်အသတ်နဲ့သာတည်ဆောင်ခွင့်ရတဲ့အခြေအနေကိုတော့ကိုမုံနိုးကအခုလိုပြောပြပါတယ်
။ဟိုအကန့်အသတ်နဲ့ပဲတည်ခွင့်ပြုရအောင်နော်။ဒီမကားတွေဆိုတဲ့သူတို့အရက်ပြရာပေါ့နော်။အဲ့ဒီလည်းတည်ခွင့်မပြုဘူး။ဒါကြီးတခြားစားပေါက်ကုံတွေစမ်းစီစားစစ်ကံစားတော့ကောင်းမနော်အဲ့လိုမျိုးတွေလည်းသူအကန့်အသတ်နဲ့ပဲတည်ခွင့်ပြုတ
ယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာတော့တိုက်ပွဲတွေဒီကနေ့မတ်လ29ရက်နေ့အထိဆက်ပြီးရှိနေပါတယ်မင်းတပ်မျိုးတွေကဘူမူဟာရှိန်ရေကန်နီးနဲ့မင်းတပ်မတူပီကားလမ်းပေါ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ CDF မင်းတပ်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ဝင်ဆလိုင်းရောမန်ကပြောပါတယ်
မင်းတပ်မျိုးပေါ်မှာလည်းဒီနေ့မနေ့တိုက်ပွဲဖြစ်သွားတယ်မျိုးပေါ်ဘူမူဟာရှိန်ရေကန်လို့ခေါ်တယ်ပေါ့နော်အဲ့ဒီရေကန်နားမှာဒီကောင်ပြန်ပြင်ကြတယ်ဒီနေရာကိုလုံခြုံရေးယူပေးနေတဲ့ဆက်ကဖြစ်တယ်။မနေ့ကသွားပြတာစကားစားနှုတ်တွေနှုတ်တန်ရရလည်းပြောတယ်။မြစ်တမတူဒီလမ်းမှာပဲဒီစစ်ကောင်စီဂျင်တန်းကိုနော်ဂျင်တန်းရှိရလာတဲ့ရှိသေးတယ်ပေါ့လေ။အဲ့တော့တက်ခိုက်တာပေါ့။ဒီနေ့မနေ့ပေါ့နော်စစ်တပ်ဝန်ကြီးမှာဟိုမိုင်းပစ်လာတော့ပြစ်ခတ်တာရောပေါ့နော်။အဲ့လိုလုပ်တာမှစကားစားစေ9ရောင်တော့ကြာဆုံးတယ်ပြောတယ်ခင်ဗျ
။မကွေးတန်းကျောက်ထူးမြို့ကနေမြစ်တမမြို့ကိုရောက်လာတဲ့တင်ကားနှစီနဲ့ကားစီ80ကျော်ပါတဲ့စစ်ကောင်စီရင်နှန်းဟာမတူပီမျိုးကိုမလ25ရက်နေ့ကစပြီးစစ်ကြောင်းချီသွားနေတာဖြစ်ပြီးလမ်းကျော်တစ်လျှောက်မှာ CDF မင်းတပ်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်နေတယ်လို့သူကပြောပါတယ်စစ်ကောင်စီတပ်နဲ့မင်းတပ်ချင်းကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲကြောင်းဒေသခံရော်သားတောင်းချီစစ်ဘေးလူရာတင်းရှောင်နေကြရတယ်လို့မင်းတပ်စစ်ဘေးရှောင်ကော်မတီဝင်တွေကပြောပါတယ်ချင်းပြည်နယ်တွင်မင်းတပ်ကံပက်လက်မတူပီဟာခါထန်တလန်ဖလန်းတီတိန်စတဲ့မြို့နယ်တွေမှာတိုက်ပွဲတွေရှိနေပါတယ်ခင်ဗျာ